From that point in time, we've seen the alert levels increase. So the Indonesian government banned ISIS in August 2014.
အဲ့ဒီအချိန်ကစပြီးတော့ပုံသတိထားလာပါတယ်။2014ခုနှစ်ဩဂုတ်လမှာ ISIS ကိုအင်ဒိုနီးရှားအစိုးရကပိတ်ပင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအင်ဒိုနီးရှားကလူတွေစီးရီးယားနဲ့အီရတ်ကိုသွားလာပို့ပြီးတော့များလာခဲ့ပါတယ်။ပြီးတော့ ISIS တွေရဲ့ဝါရဖြတ်မှုတွေလည်းအင်ဒိုနီးရှားကလူတွေစီကိုပို့ပြီးတော့စိတ်ဝင်လာနေပါတယ်။ဒါကြောင့်လည်းအရသားတွေအတွက်စိုးရိမ်စရာတွေပိုများလာတယ်လို့ရဲတွေကပြောနေကြတာပါ
။ဒါပေမဲ့အင်ဒိုနီးရှားကိုအကြမ်းဖက်ဖို့ထိန်းချုပ်နေတာ IS အဖွဲ့တခုရဲ့မဟုတ်ပါဘူးနော်။
No, indeed it's not. It's a very increasingly complex scene in Indonesia. The jihadist community is complex.
မဟုတ်ပါဘူး။ဒါအသိရှုပ်ထွေးတဲ့ကိစ္စပါ။ jihadist အတိုင်းဝန်းကလည်းရှုပ်ထွေးပြီးတော့စိတ်စိတ်မောမောကွဲနေပါလေ။ ISIS လို့ခေါ်တဲ့အဖွဲ့တွေလည်းအများကြီးပါ။အနည်းဆုံးအဖွဲ့အစည်းတစ်ဒါဇင်လောက်ကသူတို့ကိုသူတို့ ISIS လို့ဆိုနေကြပါလေ။ဒါပေမဲ့သူတို့တဲကအများစုကတော့ ISIS ပုံစံအတိုင်းအတိအကျလှုပ်ရှားနေကြတာမဟုတ်ပါဘူး။သူတို့ဟာသူတို့ ISIS ကိုတစ္ဆာခံကြရဲဆိုရင်ပဲစီးရီးယားမှာရှိတဲ့ ISIS ဗဟိုရဲ့ထိန်းချုပ်မှုအောက်မှာမဟုတ်ကြပါဘူးဒီလို ISIS လွတ်လာတဲ့အဖွဲ့တွေအပြင် Al-Qaeda ကိုတစ္ဆာခံတဲ့ Jihadist အဖွဲ့တွေလည်းအများကြီးရှိပါသေးတယ်ဒါတွေဒီမဟုတ်ပါဘူးဘယ်သူမှတစ္ဆာမခံဘဲ Indonesia Islamic နိုင်ငံထူထောင်မှုရည်ရွယ်တဲ့အဖွဲ့တွေလည်းရှိနေပါတယ်စီးရီးယားတို့ Iraq တို့က ISIS တွေရဲ့ Islamic နိုင်ငံတွေဆိုတာနဲ့ဘာမှဆက်စပ်မှုမရှိကြပါဘူး
အင်ဒိုနီးရှားဟာကမ္ဘာပေါ်မှာမွတ်စလင်ဥယျာဉ်အများဆုံးနိုင်ငံဖြစ်ပါတယ် IS တပ်ဖွဲ့တွေမှာနိုင်ငံတော်ကဝင်ရောက်လာရသူတွေအထက်မှာအင်ဒိုနီးရှားကအများဆုံးပဲလို့လည်းတချို့ကဆိုကြပါတယ်ဆိုတော့အင်ဒိုနီးရှားဟာ IS တွေတသက်သက်စုဆောင်းလို့ရနိုင်တဲ့အဓိကနေရာကြီးဖြစ်နေတာပေါ့ခင်ဗျာ
In fact the number of Indonesians the number of Southeast Asians for that matter who have joined ISIS is relatively low
တကယ်တော့ ISIS တွေသွားရောက်ပူးပေါင်းကြတဲ့အထက်မှာရှေ့တောင်အာရှကလူတွေအင်ဒိုနီးရှားကလူတွေတော်လင်းနေပါတယ်အခု ISIS တွေစီမှာနိုင်ငံရေးချားလာပူပေါင်းသူပေါင်း 25,000 ကနေ 3,000 လောက်ရှိမယ်လို့ခန့်မှန်းကြပါတယ်။အဲ့ဒီအထက်မှာအင်ဒိုနီးရှားက 300 လောက်ပဲပါဝါတယ်။မိသားစုတွေတိုက်ခိုက်ရေးဘက်ကမဟုတ်တဲ့သူတွေကိုပြောတာပါ။ဒါကိုကြည့်ရင်ရှာခိုင်းလို့နည်းနည်းလေးပဲဆိုတာတွေးရပါလိမ့်မယ်။လူဦးရေနဲ့ပြောင်းပြတွေ့ရင်အင်ဒိုနီးရှားကအနည်းဆုံးမှာတူနီးရှားတွေနည်းပါတယ်။ဘယ်လ်ဂျီယံတို့နယ်သာလန်တို့လိုဥရောပနိုင်ငံတွေတက်တောင်နည်းပါတယ်။ဒီဥရောပကလာရောက်ပူပေါင်းတဲ့သူတွေက50 60ပိုနေပါတယ်။အဟောစရာပါပဲ။
ဒါကတော့ပမောက်ခဂရက်ဖီလီနဲ့ VOA အင်္ဂလိပ်ပိုင်းအစီအစဉ်မင်းမြန်ကန်ကိုဦးကျော်စံတာတင်ပြခဲ့တာဖြစ်ပါတယ်ရှင်။အရင်တော့ဆိုရင်တန်ဖက်သမားတွေဟာရဲတွေကိုပြစ်မှတ်ထားခဲ့ကြပေမဲ့ဒီတိုက်ခိုက်မှုမှာတော့ကျန်တဲ့လူတွေကိုပါကြောက်ရွံ့အောင်လှုပ်ဖို့ရည်ရွယ်လာဟန်တူတယ်လို့ပမောက်ခဂရက်ဖီလီကဆိုပါတယ်Detachment 88လို့တိကြတဲ့အင်ဒိုနီးရှားအကြမ်းဖက်မှုတံပြန်ရေးရဲတပ်ဖွဲ့ဟာအထူးလေ့ကျင့်ထားတဲ့တပ်ဖွဲ့ဖြစ်ပြီးတော့အကြမ်းဖက်အစီအစဉ်တွေကိုအအောင်မြင်မြင်ကြိုတင်တားဆီးနိုင်ခဲ့တယ်လို့တန်တရားရှိတဲ့အကြမ်းဖက်သမားတွေကိုဖမ်းဆီးပြီးရုံးတင်စစ်ဆေးနိုင်ခဲ့ကြတယ်လို့လည်းဆိုပါတယ်ရှင်